ရာကြီးတခင်ကိုရောမှိုင်းငိမ့်ညာရေးကွန်ရက်အဖွဲ့ဝင်တွေကလက်ရှိနိုင်ငံရေးအခြေအနေအရတန်ရှင်းမျှတတဲ့ရွေးကောက်ပွဲတစ်ခုဖြစ်ပေါ်ရေးအတွက်တန်တရာရှိကြောင်းနဲ့ပြည်တွင်းငိမ့်ညာရေးအတွက်စိုးရိမ်ကြောင်းဒီကနေ့သတိပေးလိုက်ပါရခင်ဗျာ1986မှိုင်းရာပြည့်အရေးတော်ပုံခေါင်းဆောင်တူဖြစ်ခဲ့တဲ့ဦးတင်အေးကျူက
1990ရွေးကောက်ပွဲတုန်းကလည်းမရှိခဲ့ဘူး1910ရွေးကောက်ပွဲလည်းမရှိခဲ့ဘူးဆယ်နှစ်လုံးကလည်းမရှိခဲ့ပဲနဲ့2015ကြာတော့မှမဲစင်ကိုတိုင်တွားကြည့်အခုနိုင်ငံသားလူတွေဆိုလို့ရှိရင်ညာကိုမျိုးနယ်အတွင်းမှာသုံးမဲပေးရမယ်ကိစ္စတမဲပဲပါလာတာတို့နောက်တစ်ခါဒေါ်ဆန်းစီကြည်တို့ပါတီရဲ့ trademark ပေါ့လေခေါင်းကျဲပြူကိစ္စကျဲအဝါဖြစ်နေတဲ့ကိစ္စတို့ကတမင်ရည်ဝဲချက်ရှိရှိမြာလုံနေသလားလို့အဲ့ဒါကြောင့်ခဏိနိုင်ငံရေးအခင်းကျင်းကတော့လိန်စင်ကြီးလိုဖြစ်နေတာပေါ့ဗျာလားလာမကောင်းပါဘူးနော
်ရွှေဝါရောင်တော်လှန်ရေးမှာဥဆောင်ပါဝင်ခဲ့တဲ့အတွက်အာရမဖန်းစီခံခဲ့ရတဲ့မက်ကင်ကြောင့်ဆရာတော်ဥအိမ်တကကငင်းညာရေးဆွေးနွေးပွဲတွေမှာဒေါ်အောင်ဆန်းစုကြည်လိုပုံကိုတွေပါဝင်မှဖြစ်မယ်လို့မိန့်ကြားပါတယ
်တန်းပြင်းမှာတိုက်ခန်းအင်အားစုတွေရှိတယ်နိုင်ငံရေးပါတီအကြီးကြီးတွေရှိတယ်ဥမာဒေါ်ဆန်းစုကြည်တို့တကဘာလုံးကထင်ရှားတဲ့ပုံကိုမျိုးတွေရှိပါလျက်နဲ့ဒီပုံကိုတွေကိုဘေးဖယ်ထားခဲ့တယ်ငင်းညာရေးဆွေးနွေးပွဲတစ်လျှောက်လုံးမှာနိုင်ငံရေးပါတီခေါင်းဆောင်တွေကိုဘေးဖယ်ထားပြီးတော့ငင်းညာရေးလက်မှတ်ရေးထိုးဝဲကြမှာတက်တည်ဖြစ်နေခေါ်ရာကိုကသူတို့ဘက်ကယူသားမှုအားနဲ့တို့ကြောက်ကထင်ပါတယ်အဲ့တော့တကယ်ငင်းညာရေးကိုလှုပ်ချင်တယ်ဆိုလို့ရှိရင်အတက်ခံအင်အားစုတွေဖြစ်တဲ့နိုင်ငံရေးပါတီတွေနော်ပြည်သူ့ကိုယ်စားပြုပါတီတွေကိုတို့တို့ရင်းညာရေးဆွေးနွေးပွဲမှာတကယ်တည်းကြပါဝင်ပြီးတော့အဲ့ပုံကိုတွေကတက်တည်ဖြစ်နေတော့ရှောက်ရက်တည်ခဲ့မယ်ဆိုလို့ရှိရင်လည်းပဲကျွတ်တို့ကဘသူမှားတယ်ဘသူမှန်တယ်ဆိုတာကိုခံမှန်းလို့ရတယ်အခုတော့အဲ့လိုမျိုးဖက်နဲ့သူတို့စစ်ကောင်းဆောင်တွေပဲဆွေးနွေးပြီးတော့စစ်ကောင်းဆောင်တွေပဲဟလာညဉ့်ညာရေးကိုအတည်ပြုလိုက်ဖျက်သိမ်းလိုက်လို့တဲ့အတွက်ကြောင့်ဒီညဉ့်ညာရေးဆွေးနွေးပွဲကြီးကငွေကြီးတွေသာကုန်ပြီးတော့တန်းပြည်တွေအကျိုးမရှိဘူးလို့မြင်ပါတယ်အဲဒါကြောင့်မလို့ကျွတ်တို့နိုင်ငံညဉ့်ညာရေးနဲ့ပဲလဲလှမ်းဝေးနေဦးမှာပ
ါလူအခွင့်ရေးကာကွယ်မြှင့်တင်သူများကွန်ရက်ခေါင်းဆောင်ဦးမြင့်အေးကတော့ NCA စာချုပ်ကိုသူအားမရဘူးလို့ပြောပါတယ
်ပြည်တွင်းညဉ့်ညာရေးနဲ့ပတ်သက်လို့ရှိရင်ဒီရှစ်ဖွဲ့လက်မှတ်ထိုးတယ်ပေါ့ဗျာဒါပေမဲ့အဲ့ဒါအားလုံးကိုစားမပြုနိုင်ပါဘူးတဲ့အဲ့တော့ကျန်တဲ့အဖွဲ့တွေရဲ့သဘောထားမပါဘူးဖြစ်နေတယ်အဲ့တော့အဲ့လက်မှတ်ထိုးတဲ့အဖွဲ့တွေရဲ့နောက်ပိုင်းမှာလည်းအကွဲပြဲတွေအများကြီးရှုံနေရတယ်အဲ့တော့ကျွန်တော်တို့ပြောချင်တယ်ဆိုတော့ဒီ NCA နဲ့လက်မှတ်ထိုးတဲ့လက်မှတ်ပြည်တွင်းညဉ့်ညာရေးလက်မှတ်ထိုးပေါ်ရတော့နိုင်ငံတကာမြေသူပင်ဆိုစကောင်ပြည်တွင်းမှာတော့အဲ့တိတ်ကြီးကြီးကိစ္စတော့မဟုတ်ဘူးဗ
ျဦးတင်အေကျူကတော့တက်ဆိုင်သူအားလုံးရိုးသားစွာပါဝင်မဲ့ပြည်ထောင်စုညီလာခံတစ်ခုနဲ့သာပြည်တွင်းငြိမ်းချမ်းရေးကိုအပြေရှာသင့်တယ်လို့တိုက်တွန်းပါတယ
်။နိုင်ငံသမားစုလည်းထဲမှာအစိုးရလည်းပါပါတယ်တပ်မတော်လည်းပါပါတယ်။နော်တော်ရဲကတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့တွေလည်းပါပါမယ်။နိုင်ငံရေးပါတီတွေလည်းပါပါမယ်။နိုင်ငံရေးပါတီဆိုတာတိုင်းရင်းသားတွေရောပြည်မဟာပါတီတွေရောအားလုံးပါဝင်တဲ့ပြည်ထောင်စုညီလာခံကြီးတရက်ပြောရရင်တော့ဗျာကြီးကြီးကျယ်ကျယ်ပြောရရင်တော့ပင်လုံးညီလာခံလို့ဟာမျိုးပေါ့နော်။ရိုးရိုးသားသားတန်လန့်စင်စင်စင်နဲ့ဗမာပြည်ခေနောက်ကြကြံခဲ့တာကိုနောက်မျိုးဆက်တွေအတွက်ဘာအမွေခံပေးခဲ့မလဲဆိုတော့စိတ်ရင်းကောင်းနေနဲ့လှုပ်တယ်ပြည်တော်စုညီလာခံကြီးတရခေါ်ယူပြီးတော့ဆွေးနွေးတိုင်ပင်အဲ့ဒီကနေမူတွေချမှတ်အဲ့ဒီလိုမှဗမာပြည်ကဆင်းရဲဒွင်းကလုတ်ကင်းနိုင်မယ်လို့ယုံကြည်ပါတယ်ခင်ဗျ
1984-85ကျောင်းသားခေါင်းဆောင်တဦးဖြစ်ခဲ့တဲ့စိတ်တန်းကြလက်ဖက်ဆိုင်ပိုင်ရှင်ဦးအောင်ထိုက်ကတော့ညီညွတ်မှုရှိမှပြောင်းလဲမှုရှိနိုင်မယ်လို့ပြောပါတယ်ခင်ဗျာ
အဲ့ဒီလက်တဆုပ်တာလူတစုကထိန်းချုပ်ထားတဲ့အများစုကပြောင်းလဲလို့တဲ့ဆန္ဒရှိတယ်။အဲ့ဒါကိုကျွန်တော်နှစ်ပေါင်း90လုံးလုံးပြောင်းလဲဖို့ဟာကိုဆောင်ကျဉ်မှုမလုပ်နိုင်သေးဘူးဆိုတာအဓိကလိုအပ်ချက်ကအားလုံးညီညွတ်မှုပြည်လူယုံတဲ့အခြေအနေတရားကိုကျွန်တော်အနေနဲ့ပေါ်ဆောင်ဖို့လိုတယ်လို့ကျွန်တော်ယူဆတယ်။ဗမာနိုင်ငံရေးမှာကလည်းနှစ်ပေါင်းများစွာဖြစ်လာတဲ့အခါတယောက်နဲ့တယောက်မယုံကြည်မှုကိုယ့်ကိုယ်ကိုအထင်ကြီးမှုနဲ့တခြားသူကိုထင်သိမှုတွေအဲ့ဒါတွေကအားကောင်းနေတယ်။ပြီးတဲ့အခါကျတော့ဗမာလူမျိုးရဲ့စိတ်ဓာတ်ကခုနလိုနှစ်ယောက်ရှိနှစ်ဖွဲ့ကွဲသုံးယောက်ရှိသုံးဖွဲ့ကွဲဆိုတဲ့ခံယူချက်တွေပေါ့အဲ့ဒီပုံမှာမူတည်ပြီးတော့ကျွန်တော်တို့ကဒီအပြောင်းလဲကိုတော့ဖော်ဆောင်နိုင်မှာမဟုတ်ဘူးဒီပိုက်ကွန်နဲ့မိနေတဲ့ငှက်အုပ်ကဗျိုင်းသူထယုံလို့ရှိရင်ကျွန်တော်တို့လွတ်နိုင်တဲ့အနေအထားရှိပါတယ်အနှုတ်လက္ခဏာဆောင်တဲ့တွေးခေါ်မှုတွေနဲ့အပြောင်းလဲကတော့မဖြစ်နိုင်ပါဘူးတို့ကပေးမှာမဟုတ်ပါဘူးဆိုတဲ့ခံယူချက်မျိုးတွေကိုကျွန်တော်ကဖျောက်ပြီးတော့အားလုံးဗျိုင်းသူယုံရင်ဒီအပြောင်းလဲကကျင်းစီဖြစ်နိုင်တယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်
တရားဝတီထောင်မှာဖမ်းဆီးခံနေရတဲ့ကျောင်းသားမာနော်ရဲ့ဖခင်နိုင်ငံရေးအကျဉ်းသားဟောင်းဦးတင်ဝင်းကတော့ဘယ်သူတွေပါပဲဖြစ်ဖြစ်သူကတော့မဲပေးဖို့အစဉ်အသင့်ဖြစ်နေပြီလို့ပြောပါတယ
်။မမပြည်သူတို့တရားလုံးဟာတရားမျှတတဲ့ယူကော့ပွဲကြီးကိုမျှော်လင့်နေတယ်။အဲဒီယူကော့ပွဲကြီးကိုမျှော်လင့်နေတဲ့ဒီပိုင်းနဲ့တည်းပဲတရားမျှတမှုတွေကိုကိုးစားပြုနိုင်မဲ့တ
တရားဥပဒေစိုးမိုးရေးကိုဥဆောင်ပေးနိုင်မဲ့တော်အောင်ဆန်းစုကြည်ဥဆောင်နဲ့ပါတီကိုလည်းမဲပေးဖို့အားလုံးဆင့်ဝင်စားနေကြပါတယ်ခင်ဗျာတောင်ဥက္ကလာပစိတ်တိုင်းကြလက်ဖက်ဆိုင်မှာကျင်းပခဲ့တဲ့တခင်ကိုရိုမိုင်းငင်းညာရေးကွန်ရက်အဖွဲ့ဝင်တွေရဲ့ဆွေးနွေးဟောပြောပွဲကိုလူမှုအဖွဲ့အစည်းနဲ့နိုင်ငံရေးပါတီခေါင်းဆောင်တွေအပါအဝင်လူပိယိတ်တက်တရားခန့်တက်ရောက်ခဲ့ကြောင်းပါခင်